ယူရိုးနိုင်ငံတဟူရဲမျိုးတော်လေယာဉ်ဝင်ကနေပြန်တက်လာပြီးသိမ့်မချခင်မှာပဲပြစ်ချသွားခဲ့တဲ့ယူကရိန်းနိုင်ငံကလေယာဉ်ပိုင်လေယာဉ်ပေါ်မှာလိုက်ပါတာသူအားလုံးတင်ဆုံသွားတဲ့အကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကဒီနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ်။ခီးစဲ169ယောက်နဲ့လေယာဉ်ဝင်တန်း9ဦးလိုက်ပါလာတဲ့လေယာဉ်ဟာကီယက်မြို့ကိုဥတီပြန်ထမ်းမှုလေစစ်ကထွက်ခွာလာခြင်းပြစ်ချခဲ့တာဖြစ်ကြောင်းယူကရိန်းဝန်ကြီးချုပ်ကလည်းပြောဆိုခဲ့တာပါ။လင်းပြကြရဲ့အကြောင်းရင်းကတော့အာနာဘိုင်းနဲ့စုံစမ်းစစ်ဆေးနေဆက်ဖြစ်ပြီးအီရန်ဆူရောင်တရင်ကတော့ဆက်ချုပ်ရုံးမှုကြောင့်ဖြစ်နိုင်တဲ့အကြောင်းပြောဆိုထားပေမဲ့တရားဝင်တော့အတည်မပြုပါသေးပါဘူး။ယူကရိန်းနိုင်ငံကလေကြောင်းလိုင်းရဲ့ဥက္ကဋ္ဌအီဗန်တိုင်နေကတော့ပြကြခဲ့တဲ့လေယာဉ်ဟာလေကြောင်းလိုင်းမှာအကောင်းဆုံးလေယာဉ်တစ်စင်းဖြစ်တယ်လို့လေယာဉ်ဝင်တဲ့နေရာလေးထူးချွန်ပြီးအားကိုးရတဲ့သူတွေဖြစ်တဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ဒီကနေ့လေယာဉ်ပြကြမှုဖြစ်ခဲ့ပြီးတဲ့နောက်အီရန်နိုင်ငံကိုပြေးဆွဲနေတဲ့ခီးစဉ်တွေကိုလည်းလေကြောင်းလိုင်းကအကန့်အသတ်မရှိရန်နာထားလိုက်ပါတယ်။ဒီဆုံးမှုတွေထဲမှာတော့အီရန်နိုင်ငံက82ယောက်၊ကနေဒါက63ယောက်၊ယူကရိန်းက7ယောက်၊ဆွီဒင်က10ယောက်၊အာဖဂန်နစ္စတန်နိုင်ငံက4ယောက်နဲ့ဂျာမနီနဲ့ဗြိတိန်နိုင်ငံတို့ကသုံးယောက်စီဖြစ်တဲ့အကြောင်းလဲယူကရိန်းနိုင်ငံရဲ့ဂျာဝန်ကြီးဗာရင်ပရက်စတက်ကိုကအတည်ပြုပြောဆိုခဲ့တာပါ။ဒီဆုံးသူတွေအတွက်ဝန်ထမ်းကြောင့်နဲ့ပြည်ချောင်းမှုကိုဆက်လက်စုံစမ်းစစ်ဆေးနေဆဲဖြစ်ကြောင်းလဲပြောဆိုခဲ့ပါတယ်။လင်းရင်ထုတ်လုပ်တဲ့ဘောင်းယင်းကုမ္ပဏီကလည်းပြည်ချောင်းမှုနဲ့ပတ်သက်လို့အချက်အလက်တွေကိုစုဆောင်းနေတဲ့အကြောင်းပြောဆိုခဲ့ပါတယ်။